လာကဘာကိုအာကာသယာဉ်မှုတွေပြန်လည်ဆေလွတ်နိုင်ရေးအတွက်အမေရိကန်အာကာသအေဂျင်စီ NASA ကတနင်္လာနေ့မှာလူမပါဘဲစမ်းသပ်လွတ်တင်ဖို့စီစဉ်ထားတဲ့ဒုံးမြန်အသစ်ဟာလောင်စာဆီးယိုစိတ်မှုနဲ့အင်ဂျင်ချုပ်ရွံ့မှုကြောင့်ရွှေ့ဆိုင်းလိုက်ရပါတယ်။ဆက်ချုပ်ရွံ့မှုပြဿနာကိုဖြေရှင်းနိုင်တယ်ဆိုရင်တော့လာမယ့်တောက်ကြနေ့မှာလွတ်တင်နိုင်မှာဖြစ်အောင်ကြိုးစားမှာဖြစ်ပါတယ်လို့ပြောဆိုပါတယ်
။ This is a brand new rocket.It's not going to fly.
ဘာကောင်းမချင်းလွတ်တင်မှာမဟုတ်ပါဘူး။သွားလို့လည်းမဖြစ်ပါဘူး။လမ်းညွန်ချက်တွေလည်းအတိအကျရှိပါတယ်လို့ NASA အကြီးအကဲ Bill Nelson ကလွတ်တင်မဲ့အစီအစဉ်ရွှေ့ဆိုင်းရတဲ့အကြောင်းတနင်္လာနေ့မှာရှင်းပြရမှာပြောဆိုတာဖြစ်ပါတယ်။ဒုံးပြန်လွတ်တင်မှုအချိန်ရအောင်လုပ်တဲ့ engine set မှာလိုအပ်တဲ့အပူချိန်ထိန်းထားနိုင်ဖို့ engineer တွေမလုံနိုင်ပဲဖြစ်နေတာပါ။ဒုံးမြန်လွတ်တင်မဲ့ Florida ပြည်နယ်အရှိတောင်ပိုင်းကအာကာသစကန်ရှိရာအနီးတစ်ဝိုက်မှာတနင်္လာနေ့အစောပိုင်းကမိုးကြိုးမုန်တိုင်းဖြတ်သန်းတိုက်ခိုက်ခဲ့တယ်လို့လောင်စာဆီဖြစ်ရာမှာလည်းရိုစိမ့်တဲ့ပြဿနာနဲ့ကြုံတွေ့ခဲ့ရပါတယ်။ NASA ရဲ့သမိုင်းမှာအစစ်မြင့်ဆုံးဒုံးမြန်နဲ့လွတ်တင်မဲ့ Orion အာကာသယာဉ်ရဲ့အခုခီးစဉ်မှာလူလိုက်ပါမှာမဟုတ်ပါဘူး။သတင်း6ပတ်ကြာစူးစမ်းရေးခီးစဉ်မှာ Orion အာကာသယာဉ်ဟာလကိုလှည့်ပတ်ပြီးကမ္ဘာမြေကိုပြန်ဆင်းသက်လာမှာပါ။အခုစမ်းသပ်မှုအောင်မြင်တော့အာကာသယာဉ်မှုတွေလိုက်ပါတဲ့ခီးစဉ်ကိုခံမှန်းချေ2024မှာစတင်ဖို့စီစဉ်ထားပြီးလကဘာပေါ်ကိုလူဆင်းသက်ဖို့ကတော့2025နှစ်စံပိုင်းလောက်မှာဖြစ်မယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျာ။